အမေရိကန်ပြည်ထောင်စု2020ခုနှစ်တကောင်ချင်းကောက်ခံတဲ့အခါနိုင်ငံသားဟုတ်မှုမေးခွန်းထည့်ဖို့သမ္မတအမေရိကန်ထုတ်ပြန်မှုစဉ်းစားနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြားနေမှာပြောပါတယ်။သမ္မတအမေရိကန်အပါအဝင်ကိစ္စတော်တော်များများအတွက်အခုကျွန်တော်တို့အလုပ်လုပ်ကင်နေပါတယ်လို့သူကပြောပါတယ်။အခုပုံလိုက်တဲ့အစဉ်ကိုစလုပ်နိုင်ပါတော့မယ်။နောက်ထပ်ဆုံးဖြတ်ပြီးတော့နောက်ဆက်တွဲတွေထုတ်ပြန်ပါမယ်။နိုင်ငံသားဟုတ်မှုမေးခွန်းထည့်သွင်းနိုင်ဖို့နည်းလမ်း၄ခုလောက်ရှိပါတယ်ဆိုပြီးသမ္မတထရမ့်ကအင်ဂျီတော်မှာတင်နောက်တည်းကိုပြောခဲ့ပါတယ်။2020ခုနှစ်တကောင်စီကောက်ခံတဲ့အခါနိုင်ငံသားမိကုံးကိုဘာကြောင့်ထည့်ဖို့လိုအပ်တယ်လဲဆိုတဲ့အကြောင်းပြချက်ကိုအမေရိကန်ဆွေရရှိနေတွေကထောက်ကြနေနေလဲနောက်ဆုံးထားပြီးတရားရုံးကိုတင်ပြရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာလူကြီးတစ်ယောက်ရှိတယ်ဆိုတာဆယ်နှစ်တစ်ကြိမ်ကောက်ခံတဲ့စစ်တမ်းမှာဘာကြောင့်နိုင်ငံသားဟုတ်မှုမိကုံးထည့်ဖို့လိုတယ်လဲဆိုတာကိုသမ္မတထရမ့်အစိုးရရဲ့ချင်းပြချက်ကစံချင်းနဲ့မကိုက်ညီဘူးလို့အမေရိကန်တရားရုံးကစောင့်ပြထားပြီးတာဖြစ်ပါတယ်။ဒီမိုကရက်တွေကဒီလှုပ်ဆောင်ချက်ဟာရှေ့ပြောင်းအခြေခြားနေထိုင်သူတွေတကောင်စည်းဝေမဖြစ်ရအောင်လှုပ်ဆောင်တဲ့ Republican Party ရဲ့ပြည်ရဲ့လှုပ်ဆောင်ချက်တည်းဖြစ်တယ်လို့ဆိုပါတယ်။ Democrat တွေကိုထောက်ခံတယ်လို့ယူဆထားတဲ့နေပြည်တော်မှာ Spain စကားပြော Latino တွေရဲ့မဲပေးနိုင်သူအရေးအတွက်ကိုဆွတ်တွက်မယ်ဆိုရင် Congress ရဲ့ဆန္ဒနဲ့အရေးအတွက်ရောက်ကြနိုင်ပါတယ်ခင်ဗျ။